တောင်တေးုပ်ပြင်လဲတဲ့နိုင်ငံအများပိုင်းနဲ့နေပြည်တော်စုထားတဲ့ကိစ္စမှာတရုတ်နိုင်ငံနဲ့အငင်းပွားနေပြီးတရုတ်နိုင်ငံကြောင့်နေပြည်ပိုင်ဆိုင်မှုချုပ်ပေါက်ခံရတဲ့နိုင်ငံတွေကိုအမေရိကန်နိုင်ငံကထောက်ခံအားပေးသွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပုံပီယိုကပို့တုံးနီကပြောလိုက်ပါတယ်။ဒါပေမဲ့စည်ရင်းနီလန်တဲ့တန်တမာရေးနီလန်အရာထောက်ခံသွားမှာလို့လည်းသူကပြောပါတယ်။
တောင်တေးုပ်ပင်လယ်ပြင်နဲ့တရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာတောင်းဆိုထားတာတွေအားလုံးဒီဘက်ကိုအမေရိကန်နိုင်ငံကလက်မခံဘဲပယ်ချကြောင်းတင်းနာနေတုန်းကကြေညာခဲ့တာပါ။အဲ့ဒီကြေညာချက်ဟာတောင်တေးုပ်ပင်လယ်ကိုတရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာထားတာကိုလုံးဝတရားမဝင်ဘူးဆိုပြီးပထမဆုံးအကြိမ်ပယ်ချလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကချက်ချင်းဆိုသလိုပဲအမေရိကန်ရဲ့ယက်
ဆင်တဆိုင်ဆန့်ကျင်နေကြတာဖြစ်သလိုတောက်တရုတ်ပင်လယ်ရဲ့စစ်သင်္ဘောတွေပုံမှန်ဆီလွတ်ပြီးပင်လယ်ရေကြောင်းလက်လက်ခွင့်ကိုထိန်းသိမ်းကြောင်းပြသလေရှိပါတယ်။ဆိုရင်အရေးမြေကျွဲဝရဲလို့ယူဆထားတဲ့တောက်တရုတ်ပင်လယ်ရေပြင်ရဲ့90%ကနေတော့ပိုင်ဆိုင်ကြောင်းတရုတ်တောင်ဆိုကျင်ညာထားကြမှာပဲဒေတာရင်းကဘရူနိုင်မလေးရှားဖိလစ်ပိုင်ထိုင်ဝမ်ရဲ့ဗီယက်နမ်နိုင်ငံတို့ကလည